မေရိကန်နဲ့ရုရှားတို့ကြားတင်းမာနေတာတွေကိုလျှော့ချဖို့နဲ့ပြင်းပြထန်ထန်ပြောဆိုဝေဖန်နေတာတွေလေတံလျှော့ဖို့အမေရိကန်နိုင်ငံသားဝန်ကြီးကွန်ဒိုလီဇာရိုက်စ်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကြားမှာသဘောတူလိုက်ကြပါတယ်။ဒါပေမဲ့မော်စကိုမှာနှစ်ရက်ကြာဆွေးနွေးပြီးတဲ့နောက်ဒုံးကျည်ကာကွယ်ရေးစနစ်နဲ့ကိုဆိုဗိုကိစ္စတွေမှာတော့တိတိတတ်တာကွဲပြားမှုတွေကကြံနေတော့မှာပဲ။ VOA သတင်းတော့လီဆာမက်ဂဒမ်စ်မော်စကိုမြို့တော်ကနေသတင်းပေးပို့ထားတာကိုကျွန်တော်ကပဲဆက်ပြီးတော့အစီရင်ခံပါမယ်။အမေရိကန်နဲ့ရုရှားဆက်ဆံရေးမှာအငင်းပွားပွဲဖြစ်ဆုံးကိစ္စဖြစ်တဲ့အလဲပိုင်းနဲ့အရှေ့ဥရောပတွေမှာအမေရိကန်ကဒုံးကျည်ကာကွယ်ရေးစနစ်ချထားမဲ့ကိစ္စပေါ်မှာသဘောထားကွဲပြားဆဲရှိနေသေးတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆွေးနွေးပြီးတဲ့နောက်အမေရိကန်နိုင်ငံသားရေးဝန်ကြီးကွန်ဒိုလီဇာရိုက်စ်ကသတင်းတောက်တွေကိုပြောခဲ့ပါတယ်။ဒုံးကျည်ကာကွယ်ရေးစနစ်ဟာရုရှားနိုင်ငံရဲ့အမျိုးသားလူညုံရေးကိုချိန်ချောက်နေတယ်ဆိုတဲ့မော်စကိုရဲ့စိုးရိမ်စိတ်ကိုရော့ကျတတ်တာစီဖို့ရုရှားနိုင်ငံနဲ့အတူတကွပူးပေါင်းလှုပ်ဆောင်သွားရေးအမေရိကန်ကတန်ဋိဌာန်ချထားပါတယ်လို့နိုင်ငံသားဝန်ကြီးရိုက်စ်ကပြောပါတယ်။တစ်ချိန်တည်းမှာပဲရုရှားအပါအဝင်ဥရောပနဲ့အမေရိကန်ပြည်ထောင်စုကိုယ်တိုင်ကိုကာကွယ်ရေးအတွက်ဒီစနစ်မျိုးထူထောင်ခွင့်အမေရိကန်မှာရှိတယ်လို့ရိုက်စ်ကအခိုင်အမာပြောပါတယ
်။ I don't think that anyone expects the United States to permit somehow a veto on
အမေရိကန်ရဲ့လုံခြုံရေးအကျိုးစီးပွားပေါ်မှာဗီဒိုအာဏာလိုမျိုးအသုံးပြုဖို့အမေရိကန်ကခွင့်ပြုမယ်လို့ပဲသူကမှပြောလို့မမထင်ပါဘူးရှင်။ဒါပေမဲ့ကျမတို့ဒီကိစ္စကိုစူးစီးလောက်ဆောင်နေပူပေါင်းဆောင်ရွက်တဲ့နည်းလမ်းမျိုးတွေနဲ့လုပ်ချင်တာပါ။အကောင်းဆုံးနေ့ကတော့ပို့ပြီးတော့ပုံမှန်ဖြစ်တဲ့စူးစီးဆောင်ရွက်တာမျိုးဖြစ်ပါလိမ့်မယ်
။ဒုံးကျည်ကာကွယ်ရေးစနစ်ဟာနောက်ပိုင်းကျရင်အလဲပိုင်းနဲ့အရှေ့ဥရောပထိချဲ့ထွင်သွားမှာကိုစိုးရိမ်တဲ့အကြောင်းပရက်ရှားတာဝန်ရှိသူတွေကဆက်ပြီးတော့ပြောနေပါတယ်။စနေဘက်မှာပါတဲ့ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂျီလေဗရော့ဖ်ကဆွနီဘွဲဟာပွင့်လင်းပြီးရင်းရင်းနှီးနှီးရှိတယ်လို့ဆိုပေမဲ့ဒုံးကျည်ကာကွယ်ရေးစနစ်ဆိုင်ရာရုရှားရဲ့ရည်တည်ချက်ကတော့မပြောင်းလဲဘူးလို့ပြောပါတယ်။သဘောတူညီချက်ရနိုင်ချေပိုရှိတယ်လို့မျှော်လင့်ထားကြတဲ့ကိုဆိုဗိုကိစ္စမှာလည်းတိုးတက်မှုနည်းနည်းပဲရှိခဲ့ပါတယ်။ဆာဗီယာနိုင်ငံကခွဲထွက်သွားခဲ့တဲ့ကိုဆိုဗိုကိုကုလသမဂ္ဂရဲ့ကြီးကြပ်မှုအောက်မှာလွတ်လပ်ရေးပေးဖို့အစီအစဉ်ကိုထောက်ခံဖို့ရမှာရုရှားကတုံ့နှီးနေပါတယ်။မတိကျမရေရာတဲ့အဓိကအတားအဆီးတွေကိုဖယ်ရှားဖို့ရာမအောင်မမြင်ဖြစ်ခဲ့ပေမဲ့အမေရိကန်ရုရှားဆက်ဆံရေးပေါ်မှာအကောင်းမြင်ပါတယ်လို့မစ်ရိုက်စ်ကသတင်းတောက်တွေကိုပြောပါတယ်။အမေရိကန်ပြည်ထောင်စုဟာကမ္ဘာကြီးကိုပိုပြီးအန္တရာယ်များအောင်လုပ်နေတယ်ဆိုပြီးရုရှားသမ္မတဗလာဒီမီယာပူတင်ကဆွတ်ဆွဲပြောဆိုခဲ့မှုပါတယ်။နိုင်ငံသားရေးမူဝါဒဆိုင်ရာအဓိကမိန့်ခွန်းတစ်ခုကိုဒီနှစ်အစောပိုင်းကဂျာမနီနိုင်ငံမှာပြောခဲ့စဉ်အဲ့လိုထည့်ပြောသွားတာပါဒီလိုပြောခဲ့တာဟာအမေရိကန်ကိုအပြင်းထန်ဝေဖန်တိုက်ခိုက်တာမျိုးမှာနောက်ဆုံးဖြစ်လိမ့်မယ်လို့သူမျှော်လင့်ပါတယ်ဆိုပြီးအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကွန်ဒိုလီဇာရက်စ်ကပြောကြောင်းမော်စကိုမြို့ကနေ VOA သတင်းတော့ဒီစာမက်ဂဒမ်စ်ကသတင်းပေးပို့ထားကြောင်းပါ